ချင်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကြေးရွာအုပ်ချုပ်ရေးမှူးတအူပါဝင်တောင်သူ၁၀ဦးကိုနောင်ချိုတရားရုံးကမနေ့ဧပြီလ24ရက်နေ့မှာအလုံးနဲ့ထောင်ဒဏ်16လချမှတ်လိုက်ပါတယ်။စိုက်ပျိုးရေးဌာနကကော်ဖီစီမံကိန်းလှုပ်ဖို့ဆိုပြီး2003ခုနှစ်ကတောင်သူရဲ့မြေယာကိုသိမ်းယူခဲ့ပြီးတော့အဲ့ဒီမြေယာတွေပေါ်မှာပြန်ပြီးထုံရက်စိုက်ပျိုးခဲ့တဲ့အတွက်စီမံကိန်းတာဝန်ခံကတရားစွဲခဲ့တာဖြစ်ပြီးဒီကနေ့မှာတော့တိဘောထောင်ကိုပို့ဆောင်မှာဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းခြေစိုက်သတင်းတောက်မိုင်းမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရှမ်းပြည်နယ်နတ်လင်းခန့်ကျေးရွာမှာရှိတဲ့မူလတောင်သူတွေပိုင်တဲ့မြေကိုအစိုးရရဲ့ကော်ဖီစီမံကိန်းအတွက်ဆိုပြီး2003ခုနှစ်ကတည်းကသိမ်းဆီးခဲ့တာပါ။ဒေသခံ60ကျော်ကတော့လှုပ်ရှားစရာမရှိလို့ဆိုပြီးပြန်ပြီးလောက်ကင်စားတော့ဖို့အတွက်တောင်းရခုတ်ခဲ့တာကြောင့်ကော်ဖီစီမံကိန်းတာဝန်ခံကနေတရားလုံလုပ်ပြီးတရားဆွဲဆိုတာကိုခံခဲ့ရပါတယ်။အရင်ကတော့ရေးရအုပ်ချုပ်ရေးမှုကိုအာမခံပေးထားပေမဲ့ဧပြီလ10ရက်နေ့ကစပြီးဖမ်းဆီးချုပ်နှောင်ထားပြီးတဲ့နောက်ဧပြီလ24ရက်နေ့မှာတော့ရေးရအုပ်ချုပ်ရေးမှုဦးဖိုးရုံအပါအဝင်ရွာသား10ဦးကိုပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုတွေအပါအဝင်ပုံမှန်4ခုနဲ့ထောင်ဒဏ်16လချမှတ်ခဲ့တဲ့အကြောင်းကျေးရွာအုပ်ချုပ်ရေးမှုရဲ့ဇနီးဖြစ်သူတောင်သူဒေါ်တန်းတန်းဦးကပြောပါတယ်
။ဆယ်ရက်နေ့ကအဲ့လိုလုံချိုင်းမသွားဖြစ်ဘူးလို့ရှိနေရအခွင့်အရေးတကယ်နဲ့ကျန်တဲ့ရေးရနေရကမကောင်းဘူး။အခွင့်အရေးတင်တာပေါ့နော်။အဲ့ဒါနဲ့အခွင့်အရေးတင်တော့ဒီကျေးရခံမစုံဘူးဆိုတော့ခံထားလိုက်ကြအကုန်လုံး။ခုကျေးရခံအကုန်လုံးသွားခဲ့ကြတော့ပထမပိုင်းအထူးရုံအုပ်ချုပ်ရေးမှုဖွဲ့ဝါးပြီးတဲ့ခါကျတော့ကနေ့အချုပ်ခန်းနဲ့ထွက်တော့ဒီရက်တည်းကခုလိုဦးကသွားတဲ့ခါကျတော့ဘာမှတော့မပြောသေးဘူးအမေကဟိုတော့မျိုးပေါ့ဆက်ချောင်းလာတဲ့ခါနဲ့ကြားတဲ့အဲ့ဒါမနေ့ပြန်ရှင်းလာရဲ့ချိန်ဒီဘောထောင်ပို့တော့မှာတဲ့
တောင်သူတွေလောက်ကင်စားတော့နေတဲ့မြေကပေါင်း364ဧကကိုတဖြည်းဖြည်းသိမ်းယူခဲ့ပြီးတဲ့နောက်မှာတော့ကော်ဖီဘီဧကအနည်းငယ်ကိုသာစိုက်ပျိုးခဲ့တာပါနောက်ပိုင်းမှာတော့တောင်သူတွေကလောက်ကင်စားတော့ဖို့အတွက်အခက်အခဲဖြစ်တာကြောင့်ကော်ဖီမစိုက်ထားတဲ့မြေဧကတွေကိုခုတ်တွင်ရှင်းလင်းပြီးတဲပြောင်းစားတဲ့အသီးနှံတွေကိုစိုက်ပျိုးဖို့လှုံ့ဆော်ခဲ့ရမှာတရားစွဲဆိုတာခံခဲ့ရတယ်လို့ဆိုပါတယ်
။တောင်သူတွေစိုက်ဖို့ပြိုးဖို့ချိန်ကိုသူတို့ကတောက်ထောက်ကိုလည်းပိန်သွားတာ။တောင်သူလည်းရိုးအားတော့တောက်တော့လှုပ်တာတောင်သူကလှုပ်စားနေပဲပါလေ။လှုပ်စားနေတော့ဟိုနားနဲ့နဲ့ဒီနားနဲ့နဲ့နဲ့သူကလည်းပိန်လာ။အဲ့လိုပိန်တဲ့ခါကျတော့ကော်ဖီတွေကလည်းစိုက်ကြတယ်။ခုကြီးတွေစိုက်ကြတယ်မဖြစ်ဘာမှမဖြစ်တာတောင်သူကလှုပ်စားစရာမရှိဘူးဆိုတော့ကိုကြီးကိုကြီးကအကုန်လုံးကျန်လို့နဲ့ခါကြသူတို့မျိုးသူ့စော်ပါတယ်ဆိုတော့အဖေလည်းခောက်ပါတယ်လို့အဲ့လိုပြောတာအဲကျမတို့ဒီဘာမှမရှိတဲ့အဖေတော့လောက်တာပဲရှိတယ်အဲ့ဒါသူကသူတို့ပြန်ခောက်ပါတယ်ဆိုတော့ဒါနဲ့ခောက်မဖြစ်မယ်လို့ကြေဝါမှုရောသူကလို့ကြွက်တင်လာတာ
သူရဲ့စိုက်ပျိုးဖို့လုပ်ခဲ့ကြတဲ့တောင်သူ60ကျော်တဲကတောင်သူ10ဦးကိုတော့2014ခုနှစ်မှာကော်ဖီစီမံကိန်းတာဝန်ခံဦးဝင်းစိုးကနေတရားစွဲဆိုခဲ့တာပါတောင်သူတွေကတော့ဘိုးဘပိုင်နေရာတွေမှာစိုက်ပျိုးခွင့်မရရင်မိသားစုရက်တည်ရေးအတွက်အခက်အခဲရှိနေလို့ပြောပါတယ်
။ကျမတို့တောင်သူကဒီညီမမလို့စားရရင်ကျမရေးချင်ရပါတော့အခုပညာရေးချင်ရအခုကိုတောင်းကိုကဘာသာသာသနာရေးလူမျိုးရေးစီးပွားရေးကျမရေးမှာတကယ်အခက်အခဲတွေဖြစ်မှာလေအခုမလို့စားရကိုတောင်းဒီနေရာတွေမလို့စားရရင်တောင်သူတကယ်အခက်အခဲကိုဖြစ်မှာ
တကယ်လို့လုပ်ပြီးတရားစွဲဆိုသူကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူး။မြန်မာနိုင်ငံမှာတော့ဒေသခံတွေစီကနေနေရာတွေသိမ်းယူပြီးလှုပ်ဆောင်နေတဲ့စီမံကိန်းတွေစက်ရုံတွေအများအပြားရှိနေတာပါပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကလေးကဆန္ဒပြမှုတွေအကြင်ကြီးဖြစ်ပွားခဲ့ပါတယ်ဒီအတွက်သိမ်းဆည်းခံနိုင်ရတဲ့နေရာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးတချို့နေရာတွေကိုတောင်သူတွေထံကိုပြန်လည်ပေးအပ်ခဲ့ရတာတွေလည်းရှိပေမဲ့အနည်းချင်းတော့ပဲတောင်သူတွေပြန်ရရှိကြတာပါမြန်မာပြည်အနှံ့အပြားမှာတော့ဒေသခံတွေစီကနေတန်ရတန်ချေနစ်နာစီမပေးပဲညီရတွေတင်းယူပြီးစက်ရုံတွေတိဆောက်တာစီမံကိန်းတွေဆက်လုပ်နေတာတွေကြောင့်လက်ရှိအစိုးရလက်ထက်မှာလဲကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်ပါတယ်ရှင်